တရုတ်နိုင်ငံဘေကျင်းမြို့တော်ကအမေရိကန်တန်ရုံပြင်သစ်မှာဒီကနေ့လက်လုပ်ဘုံတလုံးပောက်ခွဲရာကဘုံတည်လာတဲ့အမျိုးသားထိခိုက်ဒဏ်ရာရသွားပါတယ်။ဘုံပောက်ခွဲသူဟာတရုတ်နိုင်ငံအတွင်းမွန်ဂိုလီးယားဒေသကအသက်26နှစ်အရွယ်အမျိုးသားတူဖြစ်ကြောင်းလည်းဘေကျင်းမြို့တော်ရဲတပ်ဖွဲ့ကအတည်ပြုခဲ့တာပါ။မရှိမီပန်လုပ်တဲ့ရန်နဲ့ပြုတ်လုထားတဲ့ဘုံပောက်ခွဲမှုကြောင့်ပောက်ခွဲသူရဲ့လက်မှာဒဏ်ရာရသွားပါတယ်။ပြည်ဝင်ဗီဇာလျှောက်ထားသူတွေလူတွေမင်းမြတ်ခံမှုတန်ရုံမှာတန်းစီဆောင်ဆိုင်နေတဲ့နေရာအနီးပောက်ခွဲမှုဖြစ်ခဲ့တာပါ။ပောက်ခွဲမှုဖြစ်ခဲ့ပြီးတဲ့နောက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့တပ်ပုံတွေထဲမှာတော့ဘေကျင်းမြို့ကအမေရိကန်တန်ရုံအပြင်ဘက်မှာမိခိုးလုံးနေတဲ့ဖုံးလွှမ်းနေတာကိုလည်းတွေ့ရပါတယ်။ပောက်ခွဲမှုဖြစ်ခဲ့တဲ့အမေရိကန်တန်ရုံရှိရာရက်ကွက်မှာတော့အီဇွေးနဲ့အိန္ဒိယတန်ရုံတွေအပါအဝင်နိုင်ငံတကာတန်တမန်ရုံတွေအများပြားလည်းရှိနေပါတယ်။ကိုပတ်တာဓာတ်စီလောင်းပြီးဆုံးစီရင်မှုကြိုးစားတယ်လို့မတင်ကားသူအမျိုးသမီးတူဦးကိုလည်းအမေရိကန်တန်ရုံအနီးမှာပဲဖမ်းဆီးလိုက်တဲ့အကြောင်းတူဦးစိုးရပိုင်း Global Times စာကလည်းဒီနေ့စောပိုင်းမှာပဲဖော်ပြခဲ့ပါတယ်။